ကိုဗစ်ရောဂါကူးစက်မှုအန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့အာဖရိကနိုင်ငံတောင်ပိုင်းရှိနိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ကန့်သတ်ထားတာကိုလာမယ့်နှစ်တကူအကြိုနဲ့မှရုပ်သိမ်းပေးမယ်အကြောင်းတောက်ကြနေမှာအမေရိကန်သမ္မတအင်ဂျူရောကထုတ်ပြန်ပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာအိုမီကရွန်ရောဂါပိုးကူးစက်မှုရှိကြောင်းအတည်ပြုချက်ထွက်ပေါ်လာပြီးနောက်ပိုင်းတောင်အာဖရိကဘော့စဝါနာ၊ဇင်ဘာဘွေ၊နမ်ဘီယာ၊လီဆိုတို၊အက်စ်ဝါတီနို၊မိုဇမ်ဘစ်နဲ့မာလဝီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့ခီးသွားတွေပေါ်မှာကန့်သတ်မှုတွေကိုနိုဝင်ဘာလ29ရက်နေ့ကချမှတ်ခဲ့ပါတယ်။ဒီသွားတွေပေါ်ကန့်သတ်ချက်တွေပြန်လဲရုပ်သိမ်းဖို့အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကထောက်ခံချက်ပေးခဲ့ကြောင်းကိုလည်းအမေရိကန်သမ္မတအင်ဂျူတော်ပြောခွင့်ရပုဂ္ဂိုလ်က Twitter မှာဖော်ပြခဲ့ပါတယ်။ခီးသွားတွေပေါ်ကန့်သတ်ချက်တွေကြောင့် Omicron ပိုးကိုနားလည်အောင်လေ့လာနိုင်ဖို့အချိန်အတိုင်းအတာတစ်ခုရရှိခဲ့ပြီးလက်ရှိသုံးနေတဲ့ကာကွယ်ဆေးတွေဟာ Omicron COVID မျိုးကွဲကိုပါကာကွယ်ရမှာထိရောက်မှုရှိတယ်လို့သိပ္ပံပညာရှင်တွေကယူဆထားကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။